ဥရောပတမကနဲ့တူရကီနိုင်ငံကြားငင်းပွားစရာဖြစ်နေတဲ့ရွှေ့ပြောင်းဒုက္ခသည်ပြန်ပွေရေးအစီအစဉ်အရဂရိနိုင်ငံလက်စ်ဘုတ်ကျွန်းရွှေ့ပြောင်းဒုက္ခသည်စခန်းကပါကစ္စတန်ရွှေ့ပြောင်းဒုက္ခသည်45ဦးဟာတူရကီနိုင်ငံဒီဂလီကိုရောက်ရှိသွားပြီးဒါဟာဒုတိယတုံအနေနဲ့ပြန်ပို့ခံရတဲ့ဒုက္ခသည်တွေဖြစ်ပါတယ်ဒီရွှေ့ပြောင်းဒုက္ခသည်တွေကိုတင်ဆောင်လာတဲ့တူရကီသင်းမောဟာတူရကီကမ်းခြေကိုတောက်ကြနေမှာဆိုက်ကပ်ခဲ့ပြီးတော့နောက်ထပ်ရွှေ့ပြောင်းဒုက္ခသည်အယောက်80လဲတောက်ကြနေနောက်ပိုင်းမှာထမှန်ရောက်ရှိလာဖို့ရှိနေပါတယ်တူရကီနိုင်ငံကိုပြန်ပို့ခံရတဲ့ရွှေ့ပြောင်းဒုက္ခသည်တွေဟာဥရောပသမဂ္ဂအတွင်းခိုလုံခွင့်တောင်းခံထားတာတရားမှမပါဘူးလို့ဂရိတာဝန်ရှိသူတွေကပြောပါတယ်EU တာဝန်ရှိသူတွေရဲ့ဗုဒ္ဓဟူးနေ့ကပြောဆိုတဲ့အရာပြန်ပို့ခံရတဲ့ရွှေ့ပြောင်းဒုက္ခသည်တွေအလုံးဟာခိုလုံခွင့်လျှောက်ထားခွင့်ပေးမှဖြစ်ပြီးတော့လျှောက်လာပယ်ချခံရသူတွေနေရာကလည်းငါရဲ့အတွင်းမှာပြန်လဲလျှောက်ထားခွင့်ရရှိမှဖြစ်ပါတယ်။တောက်ကြနေတော့ကရွှေ့ပြောင်းဒုက္ခသည်တွေပြန်ပို့ဖို့ပြင်ဆင်နေချိန်အတွင်းမှာပဲရေထဲကိုခုန်ချပြီးလျှောက်ချထားတဲ့သင်္ဘောကိုတွဲကတ်ထားတဲ့တက်ကြွလှုပ်ရှားသူတွေလည်းဖမ်းဆီးခံခဲ့ရပါတယ်။တူရကီလိုလူအခွင့်ရေးမှတ်တမ်းမကောင်းတဲ့နိုင်ငံမှာပြန်ပို့ခံရတဲ့ရွှေ့ပြောင်းဒုက္ခသည်တွေဟာကောင်းကောင်းမွန်မွန်ဆက်ဆံခံရမယ်ဆိုတာယုံကြည်စိတ်ချမှမဟုတ်ဘူးလို့ရွှေ့ပြောင်းဒုက္ခသည်ပြန်ပို့ရေးရက်တန့်ဖို့ကြိုးစားနေတဲ့တက်ကြွလှုပ်ရှားသူတွေကပြောပါတယ်တစ်ချိန်တည်းမှာပဲဖေဖော်ဝါရီလကနေမတ်လအတွင်းသူတို့လက်ခံရရှိတဲ့ခိုလုံခွင့်လျှောက်လွှာအရေးအတွက်ဟာညှော့နေသွားတယ်လို့ဂျာမနီကကြေညာလိုက်ပြီးအဲ့ဒီမတိုင်ခင်တလကရရှိတဲ့အရေးအတွက်ဟာ6800ကနေအခု2000အထိလျှော့ကျသွားတာဖြစ်ပါတယ်ရှင်